မင်္ဂလာညနေခင်းမှာတောတာရှင်များရှင် VU American အတန်ရဲ့2018ခုနှစ်ဇူလိုင်လ9ရက်တနင်္ဂနွေညနေခင်း VU မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေ9.1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျွန်မအများသိအောင်ကတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ထိုင်းကိုရီးယားမှာပိတ်မိနေသူတွေကိုဒီကနေ့ဆက်လက်ကယ်ထုတ်နေတာမှာကျောင်းသားလူငယ်3ဦးကိုကယ်တင်လိုက်နိုင်ပြီးနောက်တဦးဟာလည်းလမ်းခွလာမှာရောက်နေပြီလို့ဆိုပါရယ်ရိုက်တာသတင်းတောက်2ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်ဂျပန်နိုင်ငံကမိုးတဲညပြုံမှုတွေကြောင့်တိတ်ဆုံးသူအ ਨੇ ဆုံး100ရှိသွားပြီလို့အာနာဘိုင်းကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးသမောခင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းဟောမှာတော့နိုင်ငံတော်လျှို့ဝှက်အဥပဒေဖောက်ပြက်တယ်ဆိုရယ်ဆွဆွဲချက်နဲ့ Writers သတင်းသမား2ဦးကိုဆွဲချက်တင်ဖို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါပြီ
။အခိုင်အမာမှာဖြစ်ပွားခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေ၊ပြည်ပြစာသားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းသမားကြီးဝန်ထမ်းကြီးစုံစမ်းပေါ်ထုတ်ခဲ့တယ်ဆိုတာကအားလုံးသိနေကြဖြစ်ပါတယ်။ဒါတွေကိုပဲကျွန်တော်တို့ဆက်ပြီးတော့တရားရုံးတော်မှာညွှန်ကြားသွားမှာဖြစ်ပါတယ်
။ Writers သတင်းတော်ကိုဝါလုံးပြောသွားခဲ့တာပါ။နောက်ပိုင်းမှာပြည်စုံကနာဆင်ရပါမယ်။ဒီသတင်းနဲ့အတူနာဆင်ရမှာကတော့စစ်ပွဲတွေရပ်တန့်ရင်းငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်3ဦးကိုအတရေဖြတ်မှုပုံမှန်နဲ့တက်ကတရားစွဲဆိုထားတာကိုခြေဖြတ်ပေးဖို့လျှောက်ထားချက်ကိုပြည်내တရားလွှတ်တော်ကဒီကနေ့ပေးချလိုက်ပါတယ်ဒီလိုစိတ်ဝင်စားပွဲသတင်းလွှာတွေကိုစူးစီးတင်ပြပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တင်ကြီးထိုက်တို့ကအကြေညာပေးပါမယ်ရှင
်တနင်္ဂနွေမြောက်ပိုင်းကကြောက်ကူထဲမှာပြေးမိနေတဲ့ကျောင်းသားလူငယ်တွေတဲကဒီကနေ့နောက်ထပ်3ဦးကိုခုအပြင်ကိုကယ်ထုတ်လိုက်နိုင်ပြီဖြစ်ကြောင်းထိုင်းအခြေဆိုင်သတင်းတွေနဲ့ဝါယာသတင်းတွေမှာဖော်ပြထားပါတယ်ဒီကနေ့တော့ပထမဆုံးကယ်ထုတ်လိုက်နိုင်တဲ့ကျောင်းသားလူငယ်2ဦးကိုတော့လူနာစင်တွန်းလဲပေါ်တင်ပြီးဆေးရုံကိုခေါ်သွားကြပြီလို့အဲ့ဒီမှာရှိတဲ့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်ဒီကနေ့ကယ်ဆယ်ရေးလုပ်ငန်းတွေပြန်စပြီးကြံနေသေးတဲ့လူငယ်ဘောလုံးသမားတွေနဲ့သူတို့ရဲ့နှီးပြတို့ကိုကယ်ထုတ်ဖို့ကြိုးပမ်းနေကြတာမှာနောက်ထပ်တဦးဟာလည်းအခုလမ်းခွလတ်မှာရောက်နေပြီးမကြခင်အပြင်ကိုရောက်လာမယ်လို့မျှော်လင့်ရပါတယ်မနေ့တင်းနေကုန်နေကကယ်ထုတ်လိုက်နိုင်တဲ့၄ဦးနဲ့ပေါင်းလိုက်ရင်အခုချိန်ထိအပြင်ကိုကယ်ထုတ်လိုက်နိုင်သူစုစုပေါင်းခုနှစ်ဦးရှိနေပြီဖြစ်ပါတယ်တင်းနေကလေးတွေကကဲထုတ်လိုက်နိုင်တဲ့ကလေးတွေဟာကျမကြီးကောက်မွန်လျက်ရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်တင်းနေကလေးတွေကကဲဆဲလုပ်ငန်းတွေမှာပါဝင်ခဲ့ကြတဲ့ရေကုန်သမားတွေဟာဂူတွင်းအခြေအနေတွေနဲ့အကျွမ်းတူရင်ဖြစ်လာပြီးမို့ဒီကနေ့ကဲဆဲလုပ်ငန်းတွေမှာလည်းသူတို့ပဲဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းပြည်ထောင်ဝန်ကြီးအနုပုံပုံဂျီနာကပြောပါတယ်သူတို့အားလုံးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကကြောက်ကူရှိရာကိုတွားလေတဲ့အချိန်ရေကြီးတာနဲ့ကြုံရပြီးအထက်မှပြေးမိနေခဲ့ကြတာပါတင်းနေကလေးကပထမဆုံးလူငယ်တယောက်ကိုဂူရဲကနေကယ်ထုတ်နိုင်ပြီးလို့ချင်းရိုင်ခင်ယာယီအုပ်ချုပ်ရေးမှူးကကြေညာလိုက်ချိန်မှာလူတွေအားလုံးဝမ်းသာအားရအော်ဟစ်ကြိုဆိုခဲ့ကြပါတယ်ကယ်ထုတ်ပြီးလူငယ်တွေကိုချင်းရိုင်ဆေးရုံကိုရဟရင်နဲ့ခေါ်ဆောင်သွားခဲ့ပြီးသူတို့ရဲ့ကျမကြီးချင်းတွေဟာကောင်းမွန်လျက်ရှိကြောင်းလည်းပြောပါတယ်ဘယ်ကလေးတွေကိုကယ်တင်ပြီးပြီလဲဆိုတာကိုတော့မိသားစုဝင်တွေအပါအဝင်အပြင်ကိုအာဏာပိုင်တွေကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး
ဟေတီနိုင်ငံမျိုးတော်မှာတော့လောင်စာစီစဉ်တို့တွင်းမြင့်ဖို့အစိုးရရဲ့ညွှန်ကြားချက်အပေါ်အကြမ်းဖက်ဆန္ဒပြမှုတွေဆက်ဖြစ်နေတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့နောက်ထပ်အသိပေးချက်မရမချင်းအပြင်မထွက်ကြဖို့ဟေတီနိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောဆိုထားပါတယ်။မျိုးတော်ပေါ့တ်ဦးပရင်စ်ကလမ်းမတွေပေါ်မှာမနေ့တနင်္ဂနွေနေ့တုန်းကဆန္ဒပြသူတွေကကားတာယာတွေကိုမီးရှို့ခဲ့ကြပါတယ်။မျိုးတော်စင်ချေဖုံးက Passion Bill အရက်မှာတော့ဈေးဆိုင်တွေကိုဝင်ရောက်လူရဲစင်ကန်ဟိုတယ်ကြီးတွေရှိကကားတွေကိုမီးရှို့နောက်လွှတ်တော်အဆောက်အုံကိုပါမီးရှို့ဖို့ချင်းချောက်မှုတွေရှိခဲ့ပါတယ်။လောင်စာစီစင်းတုံးကို49ရာခိုင်နှုန်းတွင်းမြင့်မဲ့ဆုံးဖြတ်ချက်ကိုရုပ်သိမ်းမှုတမရဂျော့ဖ်နဲမော်စီကအစိုးရကိုညွှန်ကြားခဲ့ပေမဲ့လို့လဲဆက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကလုံခြုံရေးကိုဖျက်ပြီးမီးရှို့ဖို့ကြိုးစားခဲ့ကြတဲ့မြို့တော်ပေါ့တ်ဦးပရင်စ်ကဟိုတယ်တစ်ခုမှာအမေရိကန်120ကျော်ရှိနေတာပါ။ဟေတီနိုင်ငံမှာပိတ်မိနေသူတွေထဲမှာတော့အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာ၊ဖလော်ရီဒါ၊ဂျော်ဂျီယာနဲ့အဲလာဘားမားကခရီးယံဖျားချောင်းတွေကလူငယ်အဖွဲ့တွေနဲ့သာသနာပြုတွေပါဝင်နေပါတယ်။အမေရိကန်နိုင်ငံသားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရှိပါဘူးရှင
်။အခုကျွန်တော်တို့ထိုင်းနိုင်ငံဂူရဲကမှပိတ်မိနေတဲ့ကျောင်းသားလူငယ်တွေကိုကယ်ထုတ်နေတာမှာအခုအတန်လွတ်နေတဲ့အချိန်မှာပဲဒီကနေ့အတွက်၄ရောက်မြောက်ကလေးငယ်တူကိုထပ်မံကယ်ထုတ်လိုက်နိုင်ပြီဖြစ်ပါတယ်။ဒါကြောင့်စုစုပေါင်းအပြင်ကိုကယ်ထုတ်လိုက်နိုင်တဲ့သူဟာစုစုပေါင်း၈ယောက်ဖြစ်သွားပြီဖြစ်ပါတယ်။ဗြိတိန်ပြီးခဲ့တဲ့မလကအစိတ်အင့်ပြီးရုရှားတချို့ဟောင်းတူဖြားနာမကြမ်းဖြစ်ခဲ့တဲ့အလားတူအာယုန်ဂျောတိဓာတုအစိတ်အင့်သူအမျိုးသမီးတူသ ဒီဆုံးသွားတဲ့အတွက်ဗြိတိရှ်ရဲ့တပ်ဖွဲ့ကလူသေမှုဖွင့်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်အသက်40လေးနှစ်အရွယ်တောင်းစတာဂျက်စ်ဟာအင်္ဂလန်နိုင်ငံတောင်ပိုင်းဆောက်စ်ဘရီဆေးရုံတစ်ခုမှာတင်းငွေနေကတည်ဆုံးသွားတယ်လို့ရဲ့တပ်ဖွဲ့ကပြောပါတယ်သူဟာနောက်ထပ်အဆိပ်တင်သူတဦးဖြစ်တဲ့ချားစ်ရော်လီနဲ့အတူဆိုရင်ရတဲ့အခြေအနေနဲ့ဇွန်လ3ရက်နေ့ကဆေးရုံတင်ထားရတာပါ Novichok Sitin Alu Yetapwega Pyobare, Rashad Shuhang Saji Skipane Tamipitu Juliaru Hale, Bigare Malaga Alaru Sitin Bime, Sekuta Mukhayubi Atemati Gejabau.
American Pirasune, Sasan Yeti, Tisautama, Bien and Nangango, to Yubo, Nangantai Wenji, Mike Pompioca, Yako Yaku, Tening Nini Matai, don't like party. Bien and American Ruja, Sipwe, Sota, Topide now, Nepal Lizage or Bien and Nanganka, Lola Ram Yugo, to Yubo, Taito Naba, Joyam Yuroma, Niaja, Sunipida, now Wenji Pompio, Bien and Nangango, Kisataba, American Hajan to Hongin, Sasan Yeti, Tisamline, Sura. American Epiana Japoma Sasanye Nasat Tomnija Shitaraka Tati Pipare Lu Winji Pombio Gapiovare Daga de Gego Pianaji Shires Rajanoru Tibare Pajamlesura Tuja Lare Lanjango Biena Nanya Blue Pshatan Tare Sura Chanoru Tilubabe Lu Winji Pombio Gapiovare Miagoria Nine Nuclear Season Usulopo American Luma Sansa Downsure Lu Yakuriaga, Susabi, Sunuwe has same accounts yabe, Lupio Repo, Winji, Pompio, Capopove, Dompiamare, any banjaja we have Lumite, Sansan, Suye, Kabajika, Lumite, Yapabe, Lumiakuria, Nuclear Lenene, Perin, Donji, Season Riguya Sambo, Kula Tamga, Lunjui, Gonsiga, a chain yasa, Downso, Burago, Topiabi, Winji, Pompio, Piovare.
American then, Yeniba Namala sees in a go. Yeni Tanai Gorgani, Yeni Konanaiti. Lightomida second, kilohertz, Dickon Tauchitunya. Lightomida second, kilohertz, Tinganga Tangane. Lightomida Nesanga, kilohertz, Dicko Tangarogani, Tolan Binivarese.
The American Tangatini was selecting a Binivakna. Right at the end of Ugo Nangano, Leowe Ubri. Chupamune, Sujetimbo, Diayunga Dignis, Tompia Lite Epo, Miazo, Sibia Mijang, Yanguma Shire, American Tayunga, Jinja, Topian Labani.
We are deeply disappointed by today's court decision to proceed with charges against journalists Walone and Chaso U for alleged violation of the Official Secrets Act. The Myanmar.
Rinolu Pizare, Kowalone, Kojo Sourugo, Akulo Nangan or Yowacha Aubri, Chupamune, Sujetimbo, Diayunga, Tompia Lite Epo. Tomorrow, Nene, Miazwa, same account, Piabare,
Yama Anabine in သူတို့ရဲ့ရပိုင်ခွင့်နဲ့အညီလွတ်လပ်စွာရေးသားပြောဆိုကြတဲ့ဒီတဲ့တဲ့တော်နှစ်ဦးပေါ်တင်ထားတဲ့ဆွဲချက်တွေပြန်ယူသိမ်းပြီးသူတို့မိသားစုတွေနဲ့ပြန်လည်စုံစည်းနေအောင်ချက်ချင်းပြန်လုပ်ပေးဖို့ EU အနေနဲ့တောင်းဆိုကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ် ကိုသူတို့တိုင်ရုံအနေနဲ့အနိကစောင့်ကြည့်နေကြောင်းဒီမိုကရေစီအတွက်စာနယ်ဇင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ဟာပဓာနကြတာကြောင့်ရိုက်တာသတင်းတောင်နှုတ်ရဲ့အမှုကိုမျှတစွာအမြန်ဆုံးကင်တွယ်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်
ဂျပန်နိုင်ငံနောက်တောင်ပိုင်းမှာ၃ရက်ဆက်တိုက်မိုးသက်ထန်ခဲ့ပြီးတဲ့နောက်မြေပြုံမှုတွေအတွင်းအ ਨੇ ဆုံးလူ100သေဆုံးရာကြောင်းအာနာပိုင်တို့ကပြောပါတယ်နောက်ထပ်65ဦးကျော်ပျောက်ဆုံးနေဆဲဖြစ်ပါတယ် နိုင်ငံအနောက်ပိုင်းနဲ့အလဲပိုင်းကထိခိုက်မှုရှိခဲ့တဲ့ခြေရာတွေကပျက်စီးတွေကြောင့်မှအသက်ရှင်ကျန်ရစ်သူတွေတေဆုံးသူတွေကိုကယ်ဆယ်ရေးအဖွဲ့တွေဆက်ပြီးရှာဖွေနေကြပါတယ်။မိုးတဲထံမှုအတွင်တေဆုံးခဲ့ရသူတွေနဲ့ပျောက်ဆုံးသူရေတွက်ကအခုဆိုရင်130ပြည့်ဖြစ်ကြောင်းအကြီးအကျယ်ပျက်စီးခဲ့တဲ့ကြောင်းပျောက်ဆုံးသူအများအပြားရှိနေစေဖြစ်ပြီးရှာဖွေကယ်ဆယ်ရေးကိုအဆွမ်းကု
ကီနိုင်ငံမှာတင်းတင်းကျပ်ကျပ်ကခိဇတ်တင်ယထားတိမောက်သွားတဲ့အတွက်အနည်းဆုံးလူ24ဦးသေဆုံးသွားကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။ခိဇတ်362ဦးတင်ဆောင်လာတဲ့အဲ့ဒီယထားဟာဂရိနိုင်ငံနယ်စပ်အနီးအာဒင်းကနေအစ္စတန်ဘူမြို့ကိုအလားတိုင်းပြည်အနောက်မြောက်ပိုင်းတက်ကာဒက်ဒေသတွင်းမှာယထာလန်တွဲချော်သွားခဲ့တာဖြစ်ပါတယ်။မကြသေးခင်ရပိုင်းအတွင်းကအဲ့ဒီဒေသမှာမိုးသက်ထန်စွာရွာခဲ့တာကြောင့်ယထာလန်အောက်မှာရှိတဲ့မြေတွေရေတိုက်စားပြီးအခုလိုတိုက်မောက်သွားခဲ့ခြင်းဖြစ်ကြောင်းတူရကီဒုတိယဝန်ကြီးချုပ်ရီဆက်အက်ဒက်ကပြောပါတယ်။ပုဂ္ဂလိကသတင်းဌာနတစ်ခုဖြစ်တဲ့ CNN Turk ရဲ့အဆိုအရကတော့တရားကြိုးကြရာကအခုလိုယထာတိုက်မောက်သွားတာလို့ပြောဆိုထားပါတယ်။
တောင်ဆူရနိုင်ငံမှာတက်ခိုင်နေကြတဲ့အဖွဲ့တွေရဲ့ခေါင်းဆောင်တွေကြားငြိမ်းချမ်းရေးသဘောတူညီချက်ရရှိသွားတာကြောင့်တဘုံခေါင်းဆောင်ရီယာမာချာကိုဒုတိယသမ္မတအဖြစ်ပြန်လည်ခန့်အပ်မှာဖြစ်သလို၅နှစ်ကြာပြည်တွင်းဆက်ဆုံးသက်သွားမယ်အနေအထားလည်းရှိနေပါတယ်။ဒုတိယသမ္မတ၄ဦးထားရှိဖို့သဘောတူခဲ့ကြောင်းလက်ရှိမှာဒုတိယသမ္မတ၂ဦးရှိနေပြီးရီယာမာချာကတော့ဒုသမ္မတ၁ရာထူးကိုပေးမှာဖြစ်ကြောင်းစရုပ်ထမြောက်ဒုတိယသမ္မတနေရာကိုတော့အတိုက်ခံတဲ့ကအမျိုးသမီးတဦးကိုခန့်အပ်မှာဖြစ်တယ်လို့တောင်ဆူရန်နိုင်ငံသားဝင်ကြီးကဆွေးနွေးပွဲအပြီးသတ်မှာကြေညာခဲ့ပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်တိန်ထိုက်တို့ကြေညာပေးခဲ့ကြတာပါ။အခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလာတဲ့ဘုတ်ကိုတင်ဆက်ပေးခြင်းပါတယ်။နိုင်ငံတော်လျှို့ဝှက်အဥပဒေဖောက်ပြက်တဲ့ဆိုရဲဆွဆွဲချက်နဲ့ writer သတင်းမှနှစ်ဦးကိုဆွဲချက်တင်ဖို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေဒီကနေ့ဆုံးဖြတ်လိုက်ပါတယ်။သတင်းမီဒီယာသမားတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေနဲ့ပါတာကြောင့် writer သတင်းသမားနှစ်ဦးအမှုမှာပြန်လည်ခုခံဖို့အားနည်းနေတယ်လို့သတင်းသမားတွေရဲ့ရှေ့နေတွေကပြောပါတယ်။ဒီနေ့တရားခွင်ကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မတ်မီခသတင်းပေးပို့ထားပါတယ်
။ပြည်ရေးကြီးကဆွဲချက်တင်ထားတဲ့ဒီအမှုကို6လကြာကြာဆစ်ဆီးပြီးတဲ့နောက်ရိုက်တာသတင်းသမား2ဦးကိုနိုင်ငံတော်လှုပ်ဝက်အဥပဒေချုပ်ဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကနေဒီကနေ့ဆုံးဖြတ်လိုက်တာပါ။သတင်းသမား2ဦးစလုံးကတော့သူတို့ဟာသတင်းသမားကျင့်ဝတ်ဖောက်ဖျက်ခဲ့တာမရှိခဲ့တယ်လို့ဆွဆွဲခံထားရတဲ့ပုံမှန်တွေကိုလည်းချုပ်ဖောက်တာမရှိလို့အပြစ်မရှိဘူးလို့တရားသူကြီးကဖြေဆိုခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံတော်လုံခြုံရေးကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ဝက်စာရွက်စာတမ်းတွေရယူစုဆောင်ခဲ့ရဆိုတဲ့အစိုးရအမှုစစ်အရာရှိတွေရဲ့ဆွဆွဲချက်တွေကိုစစ်ဆေးဖို့အတွက်သတင်းတော်နှစ်ယောက်စလုံးကိုပုံမှန်31ကနေဆွဲချက်တင်လိုက်တယ်လို့တရားသူကြီးကတော့ဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်လိုက်တဲ့ပေါ်ရိုက်တာသတင်းတော်ကိုဝါလုံးကတော့အခုလိုတုံ့ပြန်ပြောဆိုခဲ့တာပါ။
ဘလူပဲကျွန်တော်တို့ဆွဲချက်တင်လို့ကျွန်တော်တို့မှအပြစ်မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကိစ္စစီသတင်းသမားချင်းဝင်တဲ့အညီ
တ
ခိုင်ပြည်မှာဖြစ်ပွားခဲ့တဲ့လူ့ခွင့်ရေးကြိုးပမ်းမှုတွေပြည်ပြစာစားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းသမားချင်းဝင်တဲ့အညီစုံစမ်းစောထုတ်ခဲ့တယ်ဆိုတာကအလုံးကြီးကြီးနဲ့ပြည်ပြစာဖြစ်ပါတယ်ဒါတွေပဲကျွန်တော်တို့ဆက်ပြီးတော့တရားရုံးတော်မှာညှိနှိုင်းသွားမှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကတော့ဒါကျွန်တော်တို့အတွက်ဟို
ကျွန်တော်ကျွန်တော်
ဒီဝက်ဖြစ်တဲ့နောက်ဆုံးတော့မှလည်းမဟုတ်ဘူးသိလျှော်တော့မှလည်းမဟုတ်ဘူးတုံ့နှုတ်တော့မှလည်းမဟုတ်ပါဘူးမတရားမှုကကျွန်တော်တို့ကိုဘယ်တော့မှနိုင်ရမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတယ
်လှုပ်ဝက်အဥပဒေနဲ့ဆွဲချက်မတင်ပေတရားရှင်လွတ်ဖို့ရိုက်တာရှင့်တွေဘက်ကပြီးခဲ့တဲ့ရုံချိန်တုန်းကတင်ပြခဲ့တာကိုရခိုင်ပြည်နယ်မောင်နှောခေမှာဖြစ်ခဲ့တဲ့နေနေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ရိုက်တာသတင်းတော်ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာနိုင်ငံလှုပ်ဝက်ချက်များအဥပဒေပုံမှန်31ခန်းနဲ့2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးထိန်းသိမ်းခဲ့တာပါဖမ်းဆီးစစ်ဆေးမှုတွေ6လကျော်ကာလအတွင်းတရားလိုပြတပ်တွေ23ဦးကိုတရားရုံးကစစ်ဆေးခဲ့ပါတယ်တရားရုံးဘက်ကအခုလိုဆုံးဖြတ်လိုက်တာကြောင့်ရိုက်တာသတင်းသမားတွေအနေနဲ့ဆက်လက်တရားရင်ဆိုင်တွားရတော့မှာဖြစ်ပြီးရှေ့သတင်းပတ်မှာသတင်းတော်ကိုအားလုံးကိုစတင်စစ်ဆေးမှာဖြစ်ပါတယ်ရိုက်တာသတင်းသမားတွေဘက်ကတရားခံပြတပ်တွေ6ဦးစစ်ဆေးဖို့တင်ပြထားတာရှိပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်ဒီကိုတန်းစောအောင်ကတော့မီဒီယာသမားတွေကိုကာကွယ်ရေးဥပဒေနဲ့ပါလွန်လာကြောင်းမီဒီယာသမားတွေနဲ့ပြန်လည်ခုခံနိုင်ဖို့အားနည်းနေတယ်လို့ဆိုလိုက်ပါတယ်
။သတင်းသမားတွေဘက်ကနိုင်နိုင်ကြီးရှိသလားဆိုတော့သတင်းသမားကအများတမ်းပဲဒီအရှုံးဘက်ကကြီးရောနော်။ဒီသတင်းမှာဘက်ကကာပါပေးနိုင်တဲ့ဥပဒေအရလည်းလောလောလာမရှိဘူး။ဒီဇဲဥပဒေတွေဆိုတာလည်းအချိန်မြေသတင်းသမားတွေကိုတရားစွဲလို့ရနေတဲ့ ုတွေအများကြီးပဲလေအဲ့ဒီတော့သတင်းမှန်ပြကတော့ရှုံးပကကြီးပဲရှိတယ
်ရခိုင်မြောက်ပိုင်းတည်အထူးသဖြင့်လူအစုလိုက်ပြောင်းလိုက်တက်ခံခဲ့ရတဲ့အင်းတင်ကျွရဖြစ်ရမျိုးကိုသတင်းဆောင်ဆန်းခဲ့တဲ့ရိုက်တာသတင်းသမား2ဦးကိုဖမ်းဆီးတာဟာလွတ်လပ်စွာသတင်းရယူခွင့်ကိုပိတ်ပင်နေလို့ရလို့နိုင်ငံတကာသတင်းမီဒီယာတွေရောလူခွင့်ရေးအဖွဲ့တွေကပါယူဆထားကြပါတယ်ရခိုင်မြောက်ပိုင်းအရေးသတင်းရေးသားမှုကြောင့်ဒီသတင်းသမား2ဦးဖမ်းခံရတာဆိုပြီးသတင်းသမား2ဦးကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတောင်းဆိုထားတာတွေရှိပါတယ်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုထောက်ပြပြောဆိုကြတိုင်းလေအခုလိုရိုက်တာသတင်းသမား2ဦးဖမ်းခံထားရတဲ့ကိစ္စကိုနိုင်ငံတကာကယဉ်ညွန့်ပြောဆိုလေးရှိပါတယ်ဒါပေမဲ့လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေကတော့ဒီသတင်းသမားတွေကိုဖမ်းဆီးတာဟာရခိုင်ရေးနဲ့မပတ်သက်ဘူးလို့ညင်ဆန်ထားပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်ဦးခင်မောင်စောကတော့ဒီကနေ့တရားရုံးကဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်ဥပဒေမှာတော့ဒီလိုဘက်ကနေပြီးတော့มาซ้วยติ๋นลายซ้วยแจติ๋นอ่ะมั้ยဆိုတော့ဥပဒေတော့မရှိဘူးเนาะအဲ့တော့ဥပဒေမရှိဘဲနဲ့အများတိုင်းซ้วยติ๋นเลยဆိုရင်တော့တကယ်သာไอ้เจ๊ซ้วยติ๋นเลยဆိုရင်ဒီတရားစီစနစ်ကြီးอ่ะဟိုอ่ะတစ်ဖက်ဆောင်เนี่ยဖြစ်နေတာပေါ့ဟိုอ่ะကြည်လူရသတိရေပေါ်ကြည့်ပြီးတော့ယုံကတော့ซ้วยแจติ๋นလိုက်တယ်ပေါ့ဒါပေမဲ့ဘလို့သုံးသပ်လဲဆိုတာမပါဘူးပေါ့
သတင်းထုတ်တွေကိုတရားဆက်ဆိုထားတဲ့ဒီဥတွေဟာပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတစ်ခုလေးဖြစ်ပါတယ်ရှင်
။မတ်မီခသတင်းပေးပို့ထားရပါဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းစွာဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်3ဦးကိုစစ်တပ်ကအကြီးညိုပြက်စီတယ်ဆိုတဲ့အတရေဖြတ်မှုပုံမှန်နဲ့တပ်ကတရားဆွဲဆိုထားတာကိုခြေဖြတ်ပေးဖို့လျှောက်ထားချက်ကိုပြည်내တရားလွှတ်တော်ကလက်မခံပဲတရားသူကြီးကဒီကနေ့ပယ်ချလိုက်ပါတယ်ငင်းငင်းနဲ့စစ်ပီးတဲ့ပြည်သူတွေအရေးတောင်းဆိုနေသူတွေအပေါ်အခုလိုပြည်내တရားသူကြီးကအမိန့်ချလိုက်တာဟာမြမငင်းချမ်းရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံရဲ့တရားစီရင်အပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့တရားဆွဲဆိုခံရသူတွေဘက်ကဝေဖန်ပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်
ဟုတ်ပါတယ်ကချင်စည်ရဲ့ပြိပခါတဲ့ပိတ်မိပြည်သူတွေကဲထုတ်ရင်းနဲ့တိုင်းရင်းဒေသကတိုက်ပွဲတွေအများဆုံးရပ်ဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မနောခွင်းကနေတမျိုးလုံးကိုလှည့်လည်ပြီးတော့ငြိမ်းချမ်းစွာလှည့်လည်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုကိုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ဦးလမ်ဆောင်ဦးစော်ချန်းနဲ့ဒေါ်နန်ပူတို့ကိုတက်မတော်ရဲ့ဂုံတိတ်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှုကြီးဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်မြစ်ကြီးနားမြို့နဲ့တရားရုံးမှာသူတို့ကိုဆွဲဆိုထားတဲ့အမှုကမခိုင်လုံတဲ့အတွက်ပလတ်ပေးဖို့ပြည်နယ်လွှတ်တော်တရားရုံးအထိတက်ပြီးတော့ရှောက်ထားခဲ့ကြတာကိုပြည်နယ်တရားသူကြီးဘက်ကအမှုကိုခြေဖြတ်ပေးဖို့လက်မခံဘဲပယ်ချကြောင်းအမိန့်စီရင်ချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာချမှတ်ခဲ့ပါတယ်ပြည်နယ်လွှတ်တော်မှာဦးလန်းဆောင်ဦးစော်ချန်းနဲ့ဒေါ်နန်ပူတို့အတွက်အကျိုးဆောင်ရှင်းလင်းဖြစ်လိုက်ပါဆောင်ရွက်ပေးသူနောက်မြစ်ကြီးနားမြို့နယ်တရားရုံးမှာဦးလန်းဆောင်ရဲ့ရှင်းလင်းဖြစ်ဆောင်ရွက်ပေးနေသူဖြစ်တဲ့ရှင်းလင်းဦးမောင်ဆောင်တူက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ရှောက်ထားတဲ့ချက်တွေကအမှုတရားဆွဲဖို့မလုံလောက်တရားဆွဲဖို့ဆိုတော့လည်းဒါမငြိမ်ညွတ်ဘူးဆိုပြီးတော့ကျွန်တော်ကပြည်နယ်လွတ်တော်အမှုတွေခြေဖြတ်ပြီးဖို့တက်တာပေါ့လွတ်တော်ကလည်းလက်ခံတယ်လက်ခံပြီးမှ26လက်ချက်ပြီးခံပြီးတော့ဒီနေ့ကျတော့အမိန့်ချတယ်ပေါ့ဗျာအမိန့်ကျတော့ကျွန်တော်တို့ခြေဖြတ်ဖို့တက်တဲ့ဒီပြင်ဆင်မှုကိုလက်မခံဘူးပေါ့ပတ်လက်တယ်ပေါ့အတိတ်ကလို့အခုရေကောင်းစဖို့တက်တယ်ပေါ့ဥဒေရအဲ့လိုတက်နေရဲ့ဂျားရဲကနေမှတရားရုံးကကျွန်တော်တို့တက်တဲ့ဟာတွေကိုလက်မခံဘူးပဲလေဆိုတော့ဒါတို့ရောပိုင်းပေါ့ဒါမှသူတို့ပဲလေဆိုပေမဲ့လို့ကျွန်တော်တို့ခံယူတာတော့မှားတယ်လို့ကတော့ကျွန်တော်တို့မကလမ်းခံနေပေါ့အဲ့တော့ပေါ့အဲ့လိုဆိုတော့တကယ်လို့ကျွန်တော်အမှုတွေရဆက်ပြီးမှ Supreme Court ကိုတက်ချင်တယ်ဆိုတော့တော့သူရဲ့တဘောပဲကျွန်တော်အနေနဲ့တော့ရှင်းပြဖို့တောင်းတော့ရှိတယ
်အခုလို့ပြည်တယ်လွတ်တော်တရားသူကြီးဘက်ကနေအမှုခြေဖြတ်ပေးဖို့ပယ်ချလိုက်ပြီးဆန္ဒပြသူတွေကိုမျိုးတယ်တရားရုံးမှာစစ်တပ်အရာရှိဘက်ကအမှုဆက်ပြီးတရားစွဲနိုင်ဖို့ဆုံးဖြတ်လိုက်တာဟာသူတို့ပေါ်မတရားစီရင်ချက်ချတာသာဖြစ်တယ်လို့တရားစွဲခံရသူတွေကပြောပါတယ်ရေးကျဲစွာလှုပ်ရှားသူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောက်ချဖို့ကြိုးပမ်းနေတာဟာမြမငြိမ်းချမ်းရေးဖော်ဆောင်နေမှုနဲ့မြမနိုင်ငံတရားစီရင်ပေါ်မေးခွန်းထုတ်စရာဖြစ်လာနေတယ်လို့ဒီဆန္ဒပြမှုတစ်ခုတည်းနဲ့ရဲဘက်ကရောစစ်တပ်ဘက်ကပါတစ်ကြိမ်တိုင်တိုင်တရားစွဲဆိုခြင်းခံရသူဦးလောင်ဆောင်ကပြောပါတယ
်ဒီလိုမျိုးကျွန်တော်တို့နိုင်ငံတော်အစိုးရဘက်ကနေလက်ရှိတစ်ခုထိတဲ့အခြေခံပြီးမှတရားစွဲဆိုတဲ့အပေါ်မှာဒီတရားစီကြီးတွေကနေဒီလိုမျိုးဆုံးဖြတ်လိုက်တဲ့အပေါ်တော့ကျွန်တော်တို့ကတော့တော်တော်ဝမ်းနည်းနေပါတယ်မြမတရားစီရင်အပေါ်မှာပေါ့နော်ဒီအမှုကိုကျွန်တော်တို့မတရားတရားစွဲဆိုခြင်းခံထားရတယ်လို့ပဲကျွန်တော်အဲ့လိုမျိုးပဲယုံကြည်ထားတယ်နောက်ဖြစ်လို့ဆိုရင်ကျွန်တော်တို့ကနိုင်ငံတော်ပုံကန်တာလည်းမဟုတ်ဘူးနိုင်ငံတော် ဆိုရရကိုစန့်ကျင်တာလည်းမဟုတ်ဘူးဒီနေ့ရဲ့ဒီသူတွေစစ်ရဲ့မျက်နှာပြင်ထဲမှာအိတ်ကြီးခံထားရတဲ့အတွက်ကြောင့်မို့လူသားချင်းစာနာထောက်ထားမှုအကူအညီနဲ့သူတို့ရဲ့အသက်ကိုအမြန်ဆုံးကြည့်တင်ပေးဖို့ကျွန်တော်တို့ပြင်ပြီးဒီလိုမျိုးရဲ့အတွက်ကျွန်တော်တို့ဆန္ဒထုတ်ဖို့အကူအညီတောင်းတာဖြစ်တယ်နိုင်ငံတော်အစိုးရကိုဒါမှလည်းကျွန်တော်တို့ကဒီလိုမျိုးပြည်သူကိုကယ်တင်ဖို့အတွက်ဆ ပြောင်စုတရားလွှတ်တော်ချုပ်ရုပ်အထိဆက်လက်ရှောက်ထားကြဖို့အခြေအနေပါရှိသေးပြီးလာဘက်ဇူလိုင်လ၁၆ရက်နေ့ပါတော့ကချင်ပြည်နယ်ပြည်ကြီးနာမြို့တရားရုံးမှာအမှုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့ကုလန်ဆောင်ကပြောပါတယ်ကျွန်တော်တို့အောက်ရုံမှာလည်းရှိနေတယ်နဲ့ကျွန်တော်တို့ဒီအမှုကိုဆက်လက်ပြီးမှရင်ဆိုင်သွားမှာဖြစ်တယ်ဆိုတော့လိုအပ်တဲ့ဥပဒေခွင့်လန်းကိုလည်းဒီထောင်စုတရားလွှတ်တ
ထားရတဲ့အပူပေါင်းက59ခုဖြစ်ပြီးတော့ရန်ကုန်ဘန်းတလေးဘကိုးတဲ့ကချင်ပြည်တဲ့အတွင်းတက်ကြွလှူရှားသူပေါင်း50ခန့်ထားရတယ်လို့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လှူရှားမှုအတန်ကသတင်းထုတ်ပြန်ထားပါတယ်ရှင်။မဆုမွန်ဆက်သွယ်မင်းညာထားတာပါ။အခုဆက်ပြီးတော့မနေ့ပြန်အင်္ဂါညတိုက်ရိုက်လေးနိုင်စီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်ရှင်။
နှစ်ဆက်တရာစုပင်လုံတတိယကျင်းစီဝေးကိုအခုလာမယ့်ဇူလိုင်လ၁၁ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ဒီမနိုင်ငံရဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ၁၁ရက်အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို
email@voanews.com facebook samyanaga voa burmese news ဖြစ် ပါတယ် voa ရဲ့ အင်္ဂါ ည တရက် လိုင်း အစီအစဉ် က ကြိုးပါ ခင်ဗျာ
အင်္ဂါ ည တရက် လိုင်း အစီအစဉ် မှာ ပါဝင် ဆွေးနွေးကြဖို့ ထပ်မံ ဖိတ်ခေါ်ရ ပါတယ် တော်တာရှင်တို့ အခု နားဆင်နေကြ ရတာက voa မြန်မာပိုင်း ရဲ့ တနင်္လာ ညနေ ပိုင်း အစီအစဉ် တွေ ဖြစ် ပါတယ် အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲတင်ဆက်ပေးချင်ပါတယ်။ရှစ်လေးလုံးခေါင်းဆောင်တဦးဖြစ်တဲ့ဦးကိုကိုကြီးဦးစည်းဖွဲ့စည်းမဲ့ရှစ်လေးလုံးပြည်သူပါတီအမည်ကိုကန့်ကွက်တဲ့သူတွေရှိနေတာကြောင့်ဒီကနေ့ပြည်သူပါတီအမည်နဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်မှာထပ်မံလျှောက်ထားခဲ့ပါတယ်။ဒီအမည်ကိုထပ်မံကန့်ကွက်တာတွေရှိလာရင်နောက်ထပ်အမည်ပြောင်းဖို့အတွက်လည်းပြင်
ကမန္တလေးမြို့မှာတတိယအကြိမ်စုံကြီးအစည်းအဝေးကျင်းပပြီးပြည်သူ့ပါတီအင်ဂျင်နီယာရွေးကောက်ပွဲကော်မရှင်ကိုလျှောက်ထားဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာပဲပါတီအင်ဂျင်နီတစ်နဲ့ထပ်မံလျှောက်ထားခဲ့ကြောင်းကိုအသစ်ဖွဲ့စည်းမဲ့ပါတီရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဦးရဲနိုင်အောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ရဲ့မူလရည်မှန်းချက်တွေနဲ့အဲဒီပါတီတရအနေနဲ့ရည်တည်နိုင်ဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအလံအမှတ်တစိတ်ပြောင်းလဲအော်သွားပြီးပြင်လာပါတယ်တော့သူတို့ရုံးခွဲရလိုအပ်တဲ့အချက်လက်တွေဖြစ်စေပြီးတော့လက်ခံခဲ့တယ်ကျွန်တော်ကတပါတယ်ပဲဒီပြည်သူပါတီဆိုတဲ့အမည်နဲ့ချစ်ဆွတူတာပေါ့နော်ကွန်ပျူတီကသူ့မို့လျှောက်ထားစေရှိမရှိနေလဲသိခဲ့ကော်မရှင်ကတော့ပြည်သူပါတီဆိုတဲ့အမည်နဲ့ကွတ်တီကွန်ပျူတီကမရှိတယ်လို့လျှောက်ထားခဲ့လဲမရှိဘူးပြီးတော့အတည်ပြုပါတယ်
ပြီးခဲ့တဲ့နှစ်ဒီဇင်ဘာက14လုံးပါတီအမည်နဲ့လျှောက်ထားခဲ့ရမှာဒီအမည်ကိုပြောင်းလဲဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆွေးနွေးခဲ့တဲ့နောက်ဒီနှစ်ဧပြီလမှာ14လုံးပြည်သူ့ပါတီအဖြစ်အမည်ပြောင်းခဲ့တာပါ14လုံးပြည်သူ့ပါတီအမည်ကိုလူ200ကျော်ကလက်မှတ်ထိုးကန့်ကွက်ခဲ့တဲ့နောက်ရွေးကောက်ပွဲကော်မရှင်ကဒီလ13ရက်နောက်ဆုံးထားပြီးအမည်အလံအမှတ်တစိတ်ကိုထပ်မံပြောင်းလဲပြီးမှတ်ပုံတင်လျှောက်ထားဖို့နဲ့မလျှောက်ထားရင်ပါတီထူထောင်ခွင့်ကိုရုပ်သိမ်းမှာဖြစ်ကြောင်းအကြောင်းကြားခဲ့တယ်လို့လည်းပြောပါတယ်။လက်ရှိလျှောက်ထားတဲ့ပြည်သူ့ပါတီအမည်ပေါ်မှာကန့်ကွက်မှုတွေရှိလာရင်အမည်ထပ်မံပြောင်းလဲဖို့အတွက်လည်းပြင်ဆင်ထားကြောင်းပြောပါတယ
်။ပြည်သူ့ပါတီဆိုတော့ကန့်ကွက်ဖေးရအကြောင်းတရားတော့မရှိဘူးဗျ။နော်အကြောင်းအရာပဲဖြစ်ဖြစ်ဥပဒေပါရမယ်မရှိဘူးတို့တော့ပ
ပါတီရဲ့အရင်အမိတစ်ခုကိုကျွန်တော်တို့စဉ်းစားထားရှိပါတယ်သို့သောအဲ့ဒါကတော့လိုအပ်တဲ့အခါမှသာမိရှိရာကိုထုတ်ပြန်မယ်လို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်လက်ရှိရှောက်ထားချက်ဖြစ်တဲ့ပြည်သူပါတီအနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ်ဂျာပြရွေးကောက်ပွဲကိုတော့ပါဝင်နိုင်မှာမဟုတ်တော့ပါဘူးပါတီတည်ထောင်ရေးနဲ့ပတ်သက်ပြီးအချိန်ကျန်ကြာရတဲ့အပေါ်မှာဦးရဲနိုင်အောင်ကအခုလို
နော်မြေပေါင်း90ကျော်တင်မှာပရမအုံးဆုံးဒီလူလူကရွေးချယ်အစိုးရတရားရဲ့လက်ထက်မှာနိုင်ငံရေးပါတီတရားထူထောင်ဖို့တလောက်အချိန်ကြာတာကတော့ဝေဝေရမဖြစ်ထိုက်ဘူးလို့ပြောတယ
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကတော့ဥပဒေနည်းဥပဒေလုံထုံးလုံးကြီးတွေနဲ့အညီဆောင်ရွက်နေတာဖြစ်ကြောင်း VOA ကိုပြောဆိုထားပါတယ်နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ဂျာပြယူကောက်ပွဲအတွက်စန္ဒာမဲပေးပိုင်ခွင့်ရှိသူတွေစီရင်ကိုဒီကနေ့ထုတ်ပြန်လိုက်ကြောင်းဦးမြင့်နိုင်ကပြောပါတယ်
ဆက်တော့ရလို့ပြင်ရပါတယ်ဟုတ်ကဲ့အကောင်လုံးစားလိုက်ပါလေတကယ်လည်းဟုတ်ကဲ့အကောင်လုံးပြီးရဟုတ်ကဲ့
လာမယ့်ဂျာပြယူကောက်ပွဲကိုစုစုပေါင်း73နေရာကျင်းပမှာဖြစ်ပြီးပြည်သူလွတ်တော်4နေရာအတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချရန်ကုန်တိုင်းဒေသကြီးတာမွင်မန္တလေးတိုင်းဒေသကြီးမြင်းချံအမျိုးသားလွတ်တော်တနေရာအတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်8နေရာအတွက်မတူပီတမှုအုတ်တွင်းတပိတ်ချင်းရသေးတော်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းသားမဲဆန္ဒနယ်ရီပါဝင်မှာဖြစ်ပါတယ
်ကိုမိုးစော်သတင်းပေးပို့ထားတာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူလူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါအောင်ရှင
်ခနဲ့ကတောင်ပိုင်းချင်းရိုင်မြို့ကတဘာဝလိုင်ကိုအတွင်းပြေးမိနေကြတဲ့ចောင်းသားလူငယ်12ဦးနဲ့သူတို့ရဲ့နှီးပြတို့ကိုဒီကနေ့ဆက်လက်ကယ်ထုတ်နေတာမှာမကြသေးခင်မိနစ်ပိုင်းအတွင်းကပဲ၄ရောက်မြောက်ကိုအပြင်ကိုကယ်ထုတ်လိုက်နိုင်ပြီဖြစ်ပါတယ်ဒါကြောင့်မနေ့တနင်္ဂနွေနေ့ကကယ်ထုတ်လိုက်နိုင်တဲ့၄ရောက်နဲ့ပေါင်းလိုက်ရင်အခုအချိန်ထိအပြင်ကိုကယ်ထုတ်လိုက်နိုင်သူစုစုပေါင်း10ဦးဖြစ်သွားပြီဖြစ်ပါတယ်လက်ရှိမှာတော့ဒီကနေ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုတာဝန်ရှိသူတွေကရပ်ဆိုင်းထားလိုက်ပြီးနောက်နေ့မှပြန်စမှာဖြစ်ပါတယ်မနေ့ကကယ်ထုတ်လိုက်နိုင်တဲ့ကလေးငယ်၄ဦးကိုတော့အပြင်ကိုထွက်လာလာခြင်းရဟရင်နဲ့အနီးနားမှာရှိတဲ့ဆေးရုံကိုခေါ်သွားပြီးစေကူတာမှုပေးနေပါတယ်သူတို့ရဲ့ကြမ်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိကြောင်းလဲစေယုံတာဝန်ရှိသူတွေကပြောပါလေ။ရိုက်တာသတင်းတော်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့အပေါ်များစွာစိတ်ပြေမိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကကြေညာချက်ထုတ်ပြန်လိုက်ပါလေ။အလားတူပဲ1932ခုနှစ်အင်္ဂလိပ်ခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေပေါ်အခြေခံပြီးရိုက်တာသတင်းတော်နှစ်ဦးကိုဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာဟာမြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နဲ့အများပြည်သူတွေအနေနဲ့သတင်းမှန်ရရှိရေးစတဲ့အခြေခံလွတ်လပ်ခွင့်တွေကိုချင်းချအောင်ရောက်စေကြောင်း EU ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါ့အပြင်ရန်ကုန်မြို့မှာရှိတဲ့ Australia တန်ရုံးကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုသူတို့တန်ရုံးအနေနဲ့အနီးကစောင့်ကြည့်နေတဲ့အကြောင်းဒီမိုကရေစီအတွက်စာနယ်ဇင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ဟာပဓာဏကျတာကြောင့်ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကိုမျှတစွာအများဆုံးကန့်တွက်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာ၃ရက်ဆက်တိုက်မိုးသည်ထန်ခဲ့ပြီးတဲ့နောက်မြေပြင်းမှုတွေအတွင်းအနည်းဆုံးလူ100သေဆုံးခဲ့ရကြောင်းအာဏာပိုင်တွေကပြောပါတယ်။နောက်ထပ်65ဦးကျော်ပျောက်ဆုံးနေစေဖြစ်တယ်လို့ဆိုပါတယ်။နိုင်ငံအနောက်ပိုင်းနဲ့အလယ်ပိုင်းကထိခိုက်မှုရှိခဲ့တဲ့ကျေးရွာတွေကအပြည့်အစုံတွေကြားမှာအသက်ရှင်ကျန်ရစ်သူတွေသေဆုံးသူတွေကိုကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေကြပါတယ်ခင်ဗျာ။
ကျေးဇူးပါရှင်။တင်းနှလာနေညနေခင်းအတွက်သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့ရဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOE ရဲ့တင်းနှလာညနေပိုင်းအစီအစဉ်တွေကို9ဒိုမီတာ16925ရုကနေထုတ်လွှင့်ပေးခဲ့ရပါ VOE ကိုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA.